တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကို9ရက်ကြာခရီးသွားရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဗုဒ္ဓဖူးနေ့ကဖျောင်ချန်းအထူးဆောင်းရာသီအားကစားပြိုင်ပွဲဖွင့်ပွဲကိုတက်ရောက်ခဲ့တယ်လို့ဒီအားကစားပြိုင်ပွဲမှာအထူးကျင်းပတဲ့ဖွံ့ဖြိုးရေးဆိုင်ရာညီလာခံမှလည်းမိကွန်းပြောကြားခဲ့ပါတယ်။အားကစားစိတ်ဓာတ်မြင့်တင်ရေးအတွက်အထူးလှုပ်ဆောင်မယ်လို့ကတိပေးခဲ့တယ်လို့သူများနီးတူမဟုတ်ပဲကွဲပြားမှုရှိနေတာတွေအတွက်ကြံတဲ့လူမှုအတိုင်းဝိုင်းကဝိုင်းပေတာမျိုးဟာမဖြစ်သင့်ဘူးလို့ပြောကြခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ AP သတင်းပေါ်မှာအခြေခံပြီးတော့ဒေါခင်မျိုးသက်ကပြောပြပေးပါရှင်
။တောင်ကိုရီးယားနိုင်ငံအရှိမြောက်ချမ်းမှာရှိတဲ့ဖျောင်းချန်းတောင်ပေါ်မြို့ကလေးမှာကျင်းပတဲ့2023ခုနှစ်ဆောင်းရာသီအထူးအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ခဲ့တဲ့ဒေါန်ဆန်းစုကြည်ဟာပြိုင်ပွဲပထမနေ့မှာရှင်ပြိုင်သူတွေကိုအားပေးခဲ့ပါတယ်။နှင်းတွေထူးထူးထက်ထက်ကျနေတဲ့ဂွင်းထဲမှာရှင်ပြိုင်နေကြတဲ့ပြိုင်ပွဲကိုအားပေးခဲ့တယ်လို့မတန်မဆွမ်းဖြစ်နေပေမဲ့ကွဲပြားတဲ့စွန့်ရင်အသီးသီးရှိနေတဲ့အားကစားသမားတွေနဲ့လည်းတွေ့ဆုံစကားပြောခဲ့တာပါဒီဆောင်းရာသီအိုလံပစ်ပွဲမှာအယ်ပိုင်းနဲ့ cross country skate စီးပြိုင်ပွဲတွေနှင်းလျှောစီးပြိုင်ပွဲအမြန် skate စီးပြိုင်ပွဲနဲ့အလား skate စီးပြိုင်ပွဲတွေအပြင် hockey ပြိုင်ပွဲနဲ့ snow shoeing လို့ခေါ်တဲ့နှင်းစီးဖနက်စီးပြီးပြိုင်ရတာလို့အားကစားနည်း5မျိုးကိုအားကစားသမား3000လောက်ကပါဝင်ရှင်ပြိုင်ကြတာဖြစ်ပါတယ်။ဒီပွဲမှာကျင်းပတဲ့ဆင်းရဲရင်တန်တရားလင်းနေမှုနဲ့စွန့်ရင်ရှိတဲ့မတန်မစွန့်သူတွေကိုဖယ်ကျင်ထားတာအဆုံးသတ်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဖွံ့ဖြိုးရေးဆိုင်ရာညီလာခံကိုလည်းဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။သူများနီးလူမဟုတ်ပဲကွဲပြားမှုရှိနေတာအတွက်ကြံတဲ့လူမှုအတိုင်းဝိုင်းကနေဝိုင်းပယ်ထားတာမျိုးဟာမဖြစ်သင့်ဘူးလို့ညီလာခံမှာပြောကြားခဲ့တယ်လို့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာတိတ်မကြခင်ကဖြစ်ပွားခဲ့တဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုဥပမာပေးပြီးပြောခဲ့တာပ
ါ But what we have to learn is that what is different is not a threat it adds to our experience as human beings and this is what we have to learn in my country as well
ဒီလိုဖြစ်ခဲ့တာအတွက်မြန်မာနိုင်ငံမှာမှပြဿနာထူးထူးခြားခြားရှိနေတယ်လို့ပြောလို့မရပါဘူးဒါကဘာကိုပြတယ်လဲဆိုတော့ကျမတို့မှာအထူးအခွင့်အလမ်းတွေရှိတယ်ဆိုတာပါကျမကတော့ကျင်းသေးပြောရဲပါတယ်သိမကြခင်အချိန်တွေအတွင်းမှာပဲကျမတို့သဟဇာတဖြစ်ပြီးငြိမ်းချမ်းရေးကိုရနိုင်မယ်ဆိုတာပ
ါဒီလိုငြိမ်းချမ်းရေးရဖို့အတွက်စာနာစိတ်ကိုစီရှိဖို့လိုတယ်လို့လည်းပြောပါတယ
် We don't have to be ashamed of problems. We don't have to be frightened of them. All we have to do is to try to find the right solutions. And in finding the right solution to any problem in society
ပြဿနာတွေဖြစ်လာတာမို့လို့ရှက်နေစရာမလိုသလိုဒီပြဿနာတွေအတွက်လည်းကြောက်နေစရာမလိုပါဘူးကျမတို့အားလုံးလောက်ရမှာကမှန်ကန်တဲ့အဖြေကိုရအောင်ရှာဖို့ပါလူမှုအတိုင်းဝိုင်းထဲမှာဖြစ်နေတဲ့ဘယ်ပြဿနာအတွက်ကိုမဆိုမှန်ကန်တဲ့အဖြေရအောင်ရှာဖို့ဆိုရင်စာနာစိတ်ရှိဖို့လိုပါတယ
်အခုလိုလူမှုအတိုင်းဝိုင်းမတူကွဲပြားမှုကြောင့်ဖြစ်ပေါ်နေတဲ့ပြဿနာတွေအတွက်စာနာစိတ်ထားပြီးဖြေရှင်းဖို့စိတ်ထားတတ်ဖို့ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံရဲ့လက်ရှိအားကစားအခြေအနေကိုလည်းတုံ့သက်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအားကစားနဲ့အားကစားဆိုင်ရာပညာရေးကိုနှစ်ရှည်လာများလှည့်လျော်ရှုတာခံနေရတယ်လို့ဒေါန်ဆန်းစုကြည်ကဝန်ခံခဲ့ပြီးဒါကိုအထူးအားပေးဖို့အတွက်လှုပ်ဆောင်မယ်လို့ကတိပြုခဲ့ပါတယ
် Education has been badly neglected and in our schools there are hardly any facilities for sports or even ordinary games so we do want to encourage that
ကျမတို့နိုင်ငံမှာပညာရေးအတွက်လှည့်လျှူတာကိုခံခဲ့ရပါတယ်။ကျောင်းတွေမှာဆိုရင်အားကစားပညာရေးကိုတိတ်ပြီးတော့အလေးမထားသလိုအားကစားအထောက်အကူပစ္စည်းတွေလည်းမရှိလာပါဘူး။ကုန်ကုန်ပြောမယ်ရှင်ရိုးရိုးအားကစားနည်းအတွက်တောင်းမှမရှိပါဘူး။ဒါကြောင့်ဒါကိုအားပေးချင်ပါတယ်။ကျမတို့ရဲ့လူငယ်တွေကိုခန္ဓာကြံ့ခိုင်တန်ဆွမ်းဖို့သာမကဘဲနဲ့အားကစားစိတ်ဓာတ်တွေရှိလာဖို့လုပ်ရမှာပါ။အတူတကွလက်တွဲလှုပ်ကြိုင်နိုင်စွမ်းတို့နောက်ပြီးတော့အဖွဲအစည်းနဲ့လှုပ်ဆောင်တဲ့စိတ်ဓာတ်ရှိဖို့ဆိုတဲ့အားကစားစိတ်ဓာတ်မျိုးရှိကြဖို့လည်းလိုနေပါတယ်
။ဆောင်းရာသီအိုလံပစ်ပွဲတော်အတွင်းကျင်းပတဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးညီလာခံကိုတက်ရောက်လာသူတွေဟာစွန့်ရင်ရှိတဲ့မတန်မစွန့်သူတွေရဲ့ရပိုင်ခွင့်တွေကိုတိုးတက်လာစေဖို့အတွက်ပူးတွဲကြီးညာချက်တစ်စောင်ထုတ်ပြန်ပါပါ။ဒီဆောင်းရာသီအိုလံပစ်ပွဲတွေဟာအရင်တုန်းကတက်ရောက်သူတိတ်မရှိလာပဲစိတ်ဝင်စားမှုနည်းပါးခဲ့ပါတယ်။အခုတော့ကမ္ဘာတဝန်းမှာကျင်းပနိုင်မှုပွဲစီစဉ်သူတွေကစုစုစည်းစည်းနဲ့ကြိုးပမ်းနေပါတယ်။2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတော်ကိုလည်းဒီဖြုံးချမ်းမှာပဲကျင်းပမှာဖြစ်ပါတယ်။